တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် VOE America တန်ကနေပြီးဆက်လက်တန်လွှင့်နေပါတယ်ကိုဗစ်အရေးပေါ်အခြေအနေကြောင့်မလို့ပုံမှန်ထုတ်လွှင့်နေကြစနေညဒဲလီလိုက်အစီအစဉ်နေရာမှာစနေညပိုင်းနိုင်ငံရေးစနေဝိုင်းကိုစာထူးတင်ဆက်ပေးမှာဖြစ်ပါတယ်။အခုသတင်းပတ်မှာတော့ဒီလာမယ့်အထူးထူးရွေးကောက်ပွဲတွေကိုပြိပခအတော်လေးပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအောင်မြင်မြင်လုံနိုင်ချေရှိမရှိဆိုတာကိုသက်ဆိုင်ရာရခိုင်အဖွဲ့အစည်းတွေနဲ့ဆွေးနွေးမေးမြန်းထားပါတယ်။ရခိုင်ပြည်နယ်ကုစားပြုအမျိုးသားလွှတ်တော်ကုစလေဒေါ်ထုမီနဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးတောင်းရှိသူကုစုသောထွန်းတို့ကိုဆက်သွယ်မေးမြန်းထားတာပါ။ကျွန်တော်သားညဦးပါ။လာပါခင်ဗျာအခုဒီအွန်လိုင်းကနေပြီးတော့ဆွေးနွေးပွဲလုပ်မယ်ဆိုတော့ကိုစိုးစိုးထွန်းကရခိုင် IDP စခန်းတွေဘက်စီကိုရောက်နေပါတယ်အဲ့ဒီမှာအင်တာနက်ကပိတ်ခံထားရတယ်မရဘူးဆိုတော့အခုကဖုန်းကတစ်ဆင့်ပဲပြောလို့ရပါတယ်ဒါကြောင့်မလို့ဒီဆွေးနွေးပွဲကိုတပြိုင်တည်းမဟုတ်တော့ဘဲနဲ့တူးချင်းကိုပဲအရင်ဆွေးနွေးမေးမြန်းကြည့်ပါမယ်ကိုစိုးစိုးထွန်းကိုအရင်ဆုံးဖုန်းနဲ့မေးမြန်းပါမယ်ကိုစိုးစိုးထွန်းရေဒီအဲ့ဒီကရခိုင်ဒုက္ခသည်တွေရဲ့ရွက်ကောက်ပွဲပေါ်သဘောထားသူတို့ရဲ့စိတ်ဆန္ဒဘယ်လိုရှိသလဲဘယ်လိုများတိခောက်မိလဲဗျအ
ဲသူတို့အနေနဲ့ကတော့ရွက်ကောက်ပွဲရှိတယ်ဆိုတာကိုတော့မှပဲမသိတဲ့သူတွေတော်တော်များရှိနေပါတယ်။အဲနောက်ယူကော့ပွဲနဲ့ပတ်သက်ပြီးတော့လည်းသူတို့မှဘာမှသိရှိထားတာမရှိပါဘူး။ဘယ်အချိန်မှကျင်းပမယ်။အဲဘယ်လိုပုံစံနဲ့လုပ်တော့မယ်ဆိုတာမသိပါဘူး။အထူးသဖြင့်ဒီမကြာခင်ကမှအသက်ဆက်ရှင်ကြီးပြည်လာခဲ့တဲ့သူတွေအဲခုမှစပြီးတော့မှယူကော့ပွဲမှာမေးထေးရမယ့်သူတွေအနေနဲ့ကတော့ဒီယူကော့ပွဲဆိုတဲ့ဟာကြီးကိုသူတို့မှဘာမှကိုမသိထားတာကိုတွေ့ရပါတယ်။အဲနောက်ဟိုစိပေးဒုက္ခတွေတော်တော်များကိုကျွန်တော်မေးကြည့်နေပါတယ်။အခုရောက်တဲ့နေဘက်ကသခင်နေမှာပေါ့လေ။အဲဒီမှာသူတို့အနေနဲ့ကတော့ဒီဒီယူကော့ပွဲမှာမေးထေးတဲ့ကိစ္စကသူတို့ကောင်းထင်မှာလုံးဝရှိမနေပါဘူး။သူတို့အနေနဲ့အဲသူတို့အတွက်ကိုဟိုသူတို့မှကျွန်တော်ရဲ့ဒုက္ခဆင်းရဲနေပတ်သက်ပြီးတော့မှအဲကုညီပေးတဲ့သူတွေကတတော်ကိုနေတဲ့ခါကျတော့သူတို့မှမျိုးနှိမ့်ချက်မေးနေပါတယ်။အဲကြောင့်မလို့ဒီမေးပေးလိုက်တဲ့ကိစ္စတစ်ခုကသူတို့ရဲ့အဲဒီဘဝကိုတစ်ခုတစ်စုံတစ်ရာတိုးတက်အောင်ဆန့်ကျင်နိုင်မလို့သူတို့မယုံကြည်ကြပါဘူး။
နိုင်ငံရေးပါတီတွေရဲ့စီယုံကြီးကာလကလည်းမကြခင်ရောက်လာတော့မှာပါအဲ့တော့နိုင်ငံရေးပါတီတွေရဲ့လှုပ်ရှားသွားလာခွင့်အဲ့အချိန်ဒီကောဘယ်လိုရှိပါလဲအဲ့ဒုက္ခသည်စခန်းတွေ IDP စခန်းတွေအထိကိုသွားနိုင်ပါမလား
အဲနိုင်ငံရေးပါတီတွေမှာကတော့တစုံတရာသွားနိုင်ဒီတခန့်နိုင်ငံရေးပါတီတွေမှာကတော့တစုံတရာသွားနိုင်လာနိုင်တဲ့အခြေအနေမျိုးတော့တွေ့ရပါတယ်ဒါမဲ့လည်းလုံခြုံရေးအတိုင်းအတာကတော့ပြောစရာဖြစ်နေပါတယ်အဲတစ်ဖက်ကလည်းပဲဒီနိုင်ငံရေးပါတီတွေနဲ့ဒီလက်နက်ကိုင်ဖွဲ့စည်းနေကြတဲ့မှာဘယ်လောက်လောက်ထိဒီဒီနားလေမုံတိုင်းမလဲဆိုတာကလည်းပဲအဓိကကြိုက်လို့ထင်ပါလေက
အခုကျွန်တော်တို့ခမိုင်းကြီးသိရသလောက်ဒုက္ခသည်အားလုံးစုစုပေါင်းကတသိန်းကျော်နှစ်သိန်းဝန်းကျင်လောက်ထိရှိသွားပြီလို့ပြောပါရခင်ဗျာအဲ့တော့ဒီဒုက္ခသည်တွေရဲ့ကိုထားရှိမှုအနေထားပေါ့နော်ကျွန်တော်တို့ဘာလို့ဆိုတော့မဲစင်းပြုစုတဲ့အခါမှာခမိုင်းလို့ရအောင်သူတို့ကိုထားရှိမှုအနေထားကိုဘယ်လိုများသုံးသပ်မိလဲ
အခုကဒီဒုက္ခသည်စခန်းမှာဒုက္ခသည်အရွယ်အတွက်အတိအကျဘယ်လောက်ရှိတယ်ဆိုတာကိုဘယ်သူမှမသိနိုင်ကြပါဘူးဒီနေ့မှာကောက်လက်တဲ့စီးရင်ကလေးပဲနောက်နေ့ကျလို့ရှိရင်အကြောင်းလေးရှိနေပါတယ်အဲဒီထက်ပိုပြီးတော့အခင်ခင်ရှိတာတခုကရခိုင်မှာဒုက္ခတွေအများအပြားကဒီအရှိချားနေတဲ့စခန်းတွေမှာနေတာနေရတာမျိုးမဟုတ်ပြည့်နဲ့ဒီနှိစရာခုံလုံးတွေတဲ့တိုက်ပွေးချောင်းတွေတဖို့မျိုးဖြစ်နေပါတယ်အဲဒီလိုအရှိနေကြတဲ့ခါကျတော့သူတို့ကဒီနေရာမှာအနေငယ်နေလိုက်မယ်အဆင်ပြေသလိုရှိရင်ဆက်ပြီးတော့နေမယ်အဲအဆင်ပြေလို့ရှိရင်နောက်တစ်နေရာကိုရွှေ့မယ်အဲရွှေ့နေရင်လည်းပဲအဲသူရဲ့ရောကိုနေလို့ရလိုက်တဲ့အခြေအနေမျိုးကျွန်တော်လို့ရှိရင်သူတို့ပြန်တော့တယ်အဲခဏနေပြန်ပြီးတော့မှထွေးထွေးကြတယ်အဲဒီလိုမျိုးမတည်မငြိမ်ဖြစ်တဲ့ခါကျတော့ဒီမေးစင်တာရှင်စင်းတွေပြူးပြူးတဲ့အပိုင်းတွေကရောနောက်မေးထေးဖို့အတွက်ကိုအစီအစဉ်ချပေးတဲ့သူတွေမှာရောတော်တော်ကိုခေခေတွေ့နိုင်တဲ့အခြေအနေမှာရှိတယ်လို့သုံးသပ်ပါတယ်ကြာ
အခုလက်တလုံးမှာရောယူကောက်ပွဲကော်မရှင်ကမေးစင်ပြူးစုတာတို့ဘာလို့လှုပ်ရှားမှုတွေဒီအဲစစ်ဆောင်စခန်းတွေဘာတွေမှာလောက်တာမျိုးတွေရောရှိပါပြီလား
အဲကျွန်တော်တို့ဒီနေဖက်ကစခန်းတွေကိုမေးကြည့်တဲ့အခါကျတော့မကြားမိပါဘူးဗျသူတို့မသိဘူးလို့ပြောပါတယ်အဲဒီလိုမျိုးလို့တောင်းတာလည်းမရှိဘူးလို့ပြောပါတယ်ဗ
ျနေရာရွှေ့ပြောင်းတွေကယူကောက်ပွဲမှာတက်ရောက်မှုရှိလာနိုင်လားဆိုလိုတာကမက်ဆလာနေပြီတနီးအားနေပြီးတော့တခြားတနီးအားကိုလုံးဝရွှေ့သွားတဲ့ရွှေ့သွားရတဲ့အာဒီလကံတွေရောရှိပါလား
အာရှိပါတယ်လုံးဝရှိပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ ဒီပလဲဝါမျိုးကနေပြီးတော့မှာရှိနေတဲ့ပလဲဝါမျိုးကနေပြီးတော့စစ်တွေအထူးကြောင့်လေးတူတွေရှိပါတယ်။နောက်များဦးတော့ကြောက်တော်တစ်ဖက်ကိုအနည်းငယ်ရောင်းနေတဲ့တူတွေရှိပါတယ်။ဒီလူတွေရဲ့အခြေအနေကနေပြီးတော့မှာဒီမေးစင်တာပြူစုလေးနေရာမှာအားဆိုင်ဆောင်ရွက်မှုနေလို့ရှိရင်ဒါမို့လို့ရှိရင်လည်းဒီမေးပေးနိုင်တဲ့အခြေအနေမျိုးတွေကိုကောင်းကောင်းဟိုကျူးကျူးစမ်းဆောင်ရွက်ပြုစုလို့ရှိရင်မေးပေးန
သားမှရှိတဲ့ဒီမဲပေးမှုတွေအခြေအနေကဘယ်လိုများရှိခဲ့ပါလဲ
အဲကျွန်တော်ရဲ့ဒီတွေ့ကြုံခဲ့တဲ့အတွေ့အကြုံအရဆိုလို့ချင်းတော့လူခိုင်မှာ2010မှာမေးထေးခဲ့တဲ့ပြည်သူလူထုရဲ့စင်တာပေါ့လေအဲစင်တာကတအားကိုဟိုဟိုမြတ်ကြားခဲ့ပါလေဗျာဒါပေမဲ့ဒီ2010ကနေပြီးတော့2015ဒုတိယအချိန်မှာတော့ဟိုဒီမေးထေးလေးနှုန်းကနိုင်ငံပါတီတွေနဲ့ဒီနိုင်ငံပါတီမေးထေးလို့ဖွေးလိုက်တဲ့အစိုးရတွေလွတ်တော်တွေအပေါ်မှာအကူအညီပြုမှုတွေကဟိုနေလာခဲ့တာရှိပါတယ်အခုနောက်ပိုင်းမှာပို့ပြီးတော့မှဆိုးလာနေပြီးတော့လက်နက်ကိုင်ပဋိပက္ခအထိကိုဖြစ်လာနေတဲ့အခါကျတော့ဒီအပေါ်မှာလည်းပဲဒီအစိုးရဖြစ်တော့တဲ့ပေါ့နော်ဒီဟိပါတီတွေဖက်ကထောင်ရှိပြနိုင်ပြည်သူလူထုရေးအပေါ်မှာအားအကျိုးမဲ့တဲ့ဆောင်ရွက်မှုတွေကမတွေ့ရတဲ့အခါကျတော့ဒီနိုင်ငံရေးစနစ်ကြီးအပေါ်မှာဒီပါတီနိုင်ငံရေးစနစ်ကြီးအပေါ်မှာနောက်ဒီရေးကောက်တင်လို့တဲ့အစိုးရအပေါ်မှာတော်တော်ကိုယုံကြည်မှုနေလာနေတဲ့အခြေအနေမှာရှိပါတယ်။အဲနောက်တစ်ခါဒီတခက်ပါတီတွေရဲ့အခြေအနေကြည့်မယ်ဆိုလို့ရှိရင်လည်းပဲသူတို့ကအနိုင်ရပါတီသာဖြစ်တော့တယ်။လွတ်တော်ပြည်နယ်လွတ်တော်ထင်မှသာအများစုအနိုင်ရရှိပြီးတော့မှအစိုးတင်သွင်းနိုင်ခဲ့ပေမဲ့လေဒီအစိုးရဖက်ကအကောင့်ဒီဖို့ပြည်နယ်အစိုးရဖက်ကအကောင့်ဒီဖို့တာမရှိတာရဲ့အဲပြည်နယ်အစိုးရအပေါ်မှာပြည်ထောင်စုအစိုးရကလုံးမှုတွေရှိနေတဲ့အခါကျတော့ရွေးကောက်တဲ့စနစ်နဲ့နိုင်ငံကိုအုပ်ချုပ်မဲ့အစိုးရဖက်တီတွေပုံစံတွေအဲ့ဒီအစိုးရကနေပြီးတော့မှဒေသမှာရှိတဲ့ဒေသခံတိုင်းဒေသတွေအကျိုးကျေးဇူးကိုပေါ်ဆောင်တဲ့ပုံစံတွေကအရင်ကလိဟမုန်းတွေအနှစ်ရှစ်တွေရှိပါတယ်။ဒါကြောင့်မို့လို့ဒီရခိုင်လူထုတွေပေါ့လေအထူးသဖြင့်ဒီကျေးလက်မှနေတဲ့သူတွေဒီချက်ပို့ပြီးတော့ပြောလို့ရှိရင်တော့ဒီစပေးစစ်တဲ့တရားသူခောက်တဲ့သူတွေထင်မှာတော့ဒီနိုင်ငံပါတီဒီစနစ်ပေါ့နော်ဒါကိုအရင်ကဟိုအာမလူအာမရဖြစ်တယ်လုံးဝကိုစိတ်ပတ်ဝန်းစားမှုမရှိသေးတဲ့သူတွေတော်တော်များတွေ့ခါရပါလိမ့်က
ဟုတ်ကဲ့တဘောကတော့နိုင်ငံရေးပေါ်စိတ်ပြက်လာတဲ့အနေအထားပေါ့နော်အဲ့တော့ဒီလိုချင်းနေ
ပြလာ
မယ်ဆိုရင်တော့တကယ်တမ်းပြောရရင်ရခိုင်ခြေသားကရခိုင်ပါတီတွေကိုထောက်ခံမှုပို့ပြီးတော့အားကောင်းပါတယ်အဲ့တော့ဒီလိုမျိုးနိုင်ငံရေးပေါ်စိတ်ပြက်လာမယ်မေးပေးမှုတွေထိခိုက်လာမယ်ဆိုရင်ဒီလကန်ပါတီတွေအတွက်ပို့ပြီးတော့မထိခိုက်နိုင်ဘူးလား
မမရခင်ဗျာဒါကြောင့်မလို့ဒီသခင်ပါတီတွေလည်းတော်တော်ကိုယုံကြည်ရမယ့်အခြေအနေမှာရှိနေပါတယ်အဲယူကောက်ပွဲမှာပြည်သူလူထုတွေနားမလည်ကပါလေပြည်သူလူထုတွေတဖုံပေါင်းတဲ့တာတခုရှိပါတယ်အဲ့ဒါပါလေဆိုတော့ယူကောက်ပွဲမှာမေးထေးပိုင်ခွင့်ရှိတဲ့ဒီပြည်သူတွေရဲ့ဘလောက်ရခိုင်နှုန်းမေးထေးမှဒီယူကောက်ပွဲကတရားဝင်ပါတယ်ဆိုတဲ့ကိစ္စချက်မျိုးမရှိတဲ့အခါကျတော့ဟိုဒီနေရာပွဲမေးထေးတွေဒါကအများစုနိုင်တဲ့သူတွေကဒီလွတ်တော်ကိုတက်မယ်အစိုးရဖြစ်မယ်ဒီလိုအခြေအနေဖြစ်တော့ပါလိမ့်မယ်အဲ့ဒီခါကျလို့ရှိရင်ဒီအားဆိုင်ဆောင်ရွက်မှုရှိတဲ့ပါတီတွေပေါ့နော်ဒါမှမဟုတ်ရှင်လည်းပဲအခွင့်အာဏာပါတီတွေကဒီလွတ်တော်ကိုအစိုးရဖွေးတွေကိုကြီးကျိုးတော့တဲ့ခါမှာကျလို့ရှိရင်ပို့ပြီးတော့မှဖြစ်သူတွေအတွက်ကိုနိုင်ငံရေးအရေးဆုံးရှုံးမှုတွေပို့ဖြစ်လာမှာပို့ရှိပါတယ်ဒါတွေကိုပြည်သူလူထုကနားလည်တဖို့ပေါ့ရှင်မရှိပါဘူးအဲတစ်ဖက်မှာလည်းပဲဒီတခက်ပါတီတွေမှာလည်းပဲအခက်အခဲမျိုးမျိုးနဲ့ကြုံနေရတယ်လို့ကျွန်တော်သိရပါတယ်သူတို့အနေနဲ့ကတော့လူလူကူကူနိုင်ရှိဟိုနေတယ်လို့ကျွန်တော်တုံ့သက်ပါတယ်ဒါကြောင့်မလို့ဒီတခက်ပါတီတွေကပါတီယူကောက်ပွေးမေ့စင်သားနဲ့ကြီးညာဟိုတိကျသိရပြီနောက်ပြီးလို့ရှိရင်မေ့စင်စင်းရင်ပိုင်ခွင့်ရပြီဆိုလို့ရှိရင်တော့တော်တော်ကိုဟိုအားသွန်ခွန်ဆိုင်ကျိုးစားဖို့လိုအပ်တဲ့အခြေအနေမှာရှိနေပါတယ်က
ဒီအားသွန်ခွန်ဆိုင်လို့ရမယ်ပို့ပြီးတော့ခက်ခဲမယ်ဆိုတာလူလူထောက်ခံမှုကိုဆူလိုတာလားပြိပကအခြေအနေကြောင့်လားဘယ်လိုကြောင့်ပါလဲ
အဲပဋိပကအခြေအနေကြောင့်ဖြစ်ပါတယ်နောက်တစ်ခုကပဋိပကအခြေအနေအထက်မှာဖြစ်လာမယ့်နိုင်ငံရေးဆိုင်ရာအကျိုးဆက်တွေကိုပြည်သူလူထုမှသဖော်ပေါင်းနားလည်ခြင်းမရှိပါဘူးပြည်သူလူထုကပို့ပြီးတော့ radical ဆင်လာပါတယ်အဲဒါကြောင့်မို့လို့ဒီ radical ဆင်လာတဲ့အတွေးခေါ်ကိုကျွန်တော်တို့ဒီပါတီနိုင်ငံရေးပေါ့နော် liberal နိုင်ငံရေးအတွေးခေါ်တွေနဲ့အဲဒီအဲ့နိုင်ငံရေးမှုတွေအများကြီးလုပ်ဖို့လိုပါတယ်ပြည်သူလူထုကနားလည်တဲ့ဖော်ပေါမှုကိုပို့ပြီးတော့ဟိုအရင်တုန်းကလိုပြည်သူကိုဟိုဒီပါတီဖြစ်တဲ့ကြောင့်မလို့ဘသူပဲပြိုင်ပြိုင်ဘာပဲပြောပြောဒီပါတီကိုမေ့သိမယ်ဆိုတဲ့အခြေအနေမျိုးတွေတော့မရတော့ပါဘူးပြည်သူလူထုကိုနိုင်ငံအမြင်ဖွင့်ဖို့အရန်ရေးကြည့်လာပါတယ်အဲ့တော့ပြည်သူလူထုကိုနားလည်နိုင်လောက်တဲ့အဲစကားတွေပြောရပါမယ်အစည်းအဝေးတွေလိုရပါမယ်ပြီးလို့ရှိရင်အဲနိုင်ငံရအာမခန့်ချက်တွေဘလို့ဖြစ်နိုင်နေဆိုတဲ့အခြေအနေမျိုးတွေကိုလည်းပဲအဲပြောရပါလိမ့်မယ်ဒါတွေကိုပြောနိုင်လို့ပြည်သူလူထုကနားလည်တဲ့ဖော်ပေါင်းတဲ့အခါကြားမှာပဲဒီဒေသခံပါတီအတွက်အလားအလာဟိုကိုလိုကောင်းနိုင်မယ့်အခြေအနေမှာရှိပါလိမ့်က
ခုနကကိုစစထုံးပြောထားတဲ့အထဲမှာလူထုကပို့ပြီးတော့ radical ဆန်လာတယ်ပေါ့နော်အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ မိချင်ပါတယ်ဆူလိုရာကအဲ့အချီနီကပြောရမယ်ဆိုရင်ရခိုင်ဒေသမှာရခိုင်လက်လက်ကန်တော်လန်ရေးကိုထောက်ခံတဲ့လူလူတော်တော်များများရှိလာတာကိုလည်းကျွန်တော်တို့သတိထားမိပါတယ်အဲ့တော့ဒီအနေအထားကလူလူကပို့ပြီးတော့ radical ဖြစ်လာတဲ့နိုင်ငံရေးပါတီတွေကိုစိတ်ပြက်လာတဲ့ဒီအချီနီကအေးအေးကြောင့်လို့ရောအေးအေးလှုပ်ရှားမှုကြောင့်လို့ရောဆက်ဆက်ပါသလား
တကယ်တော့အေကိုအေလှုပ်ရှားမှုကြောင့်လို့တရားပြောနေကြပေမဲ့ဒီအေကိုထောက်ခံတော့ကြတဲ့အကြောင်းတွေအေကိုပို့ပြီးတော့အကြိုက်တွေ့လာကြတယ်တနည်းအားဖြင့်အေလိုမဟုတ်ဘူးပေါ့လေဒီစည်းစဲညီနိုင်တယ်နိုင်ငံဒီနိုင်ငံပါတီနိုင်ငံအရာလူထုဟိုမေစင်တာလူထုရေးမေစင်တာအရာဖြစ်အောင်စူးစမ်းကြတယ်ဆိုတဲ့အပိုင်းတွေကအရင်ကိုအားနည်းလာခဲ့တဲ့အခါကျတော့ဟိုဒီလက်နက်ကိုင်တုံးမြင့်တဲ့အဖက်ကိုပူပြီးတော့ဥတည်တော်တာဖြစ်ပါတယ်ဟိုလက်နက်ကိုင်ကမှပဲဟိုရွေးစရာတခုမရှိတဲ့ခါမှလာသူ့ဖို့ရွေးနေတဲ့တဖော်မျိုးဖြစ်ပါတယ်အဲ့ဒီတော့ကျွန်တော်တို့ရဲ့တုံးသက်ချက်ကတော့ဒီအေးအကြောင်းဖြစ်တယ်ဆိုတာနဲ့ဆက်လို့ရှိရင်ဘာကြောင့်မို့လို့ဒီနိုင်ငံအရာနိုင်ငံအရာပါတီနိုင်ငံအရာဒီအစိုးရဖွေးတာတွေအစိုးရရဲ့တည်သူ့ဆောင်မှုတွေကိုပြည်သူလူထုကနေပြီးတော့မှစစ်ပြက်လာခဲ့ရတယ်ဒီအစိုးရတွေမှာပါတဲ့အခက်အခဲပါတဲ့လူရဲ့ရှေ့တွေရှိနေလို့လေဒါမို့လို့ရှိနေပဲဒီ Facebook ဆက်ပြည်စမှုတွေကဘယ်လောက်ထိအရေးကြီးနေတယ်လဲဒီပြည်စမှုတွေကိုလုပ်ပေးမှပြည်သူလူထုဘက်မှနေပြီးတော့ဒီပါတီနိုင်ငံရေးနဲ့အသာကျလာမယ်ဒီမိုကရေစီကိုယုံကြည်လာမယ်အဲဒီထက်ပိုပြီးတော့မှ liberal ကိုပိုပြီးတော့မှဥတည်လာမယ်ဒီစဉ်ညီနေတဲ့အပိုင်းတွေကိုပိုပြီးတော့မှဟိုလူထုကတဖောက်ပေါက်လာမယ်အဲဒီလိုမျိုးတွေဆောင်ရွက်ဖို့လိုပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်အခုရွက်ကောက်ပွဲလုံးမဲ့အခြေအနေနဲ့ပတ်သက်လို့ဒီဒေသတွေမှာအေအေကနှောက်ရတာမျိုးတွေကြုံရနိုင်ပါလားအခုအနေထားမှာအေအေကဒီရွက်ကောက်ပွဲနဲ့ပတ်သက်လို့သဘောထားတစ်ခုခုပြီးတာရွက်ကောက်ပွဲမဲပြီးလို့ရှင်နှောက်ရမယ်လို့ပြောတာချိန်ချောက်တာမျိုးတွေရောရှိပါလား
အဲကျွန်တော်တို့တတိထမင်းပါတယ်အေအေကနေပြီးတော့မှထုတ်ပြန်ချက်တစ်ခုရှိခဲ့ပါတယ်အဲ့ဒါကပါလေဆိုတော့ဒီနိုင်ငံပါတီတွေအနေနဲ့ဒါမှမဟုတ်ရှင်လည်းပဲရွက်ကောက်ပွဲကော်မရှင်အနေနဲ့ရွက်ကောက်ပွဲလုံးမဲ့ဆိုလို့ရှင်သူတို့နဲ့ဆွေးနွေးနိုင်မှုတွေလိုအပ်မယ်ဆိုပြီးတော့ပြောခဲ့တာတခုရှိပါတယ်အဲဆိုတော့ဒါကဒီဒီအေဖကကောင်းဆောင်တွေအနေနဲ့ဒီသူတို့ရဲ့အခင်ငယ်တာအရေးပါတဲ့ဟာကိုပြရှင်းနေတာမျိုးဖြစ်ပါတယ်ဟိုတစ်ဖက်မှာလည်းပဲဒီအောက်ရှေ့မှာကြာတော့ပါတယ်ဖြစ်နိုင်တယ်ဆိုလို့ရှိရင်ဒီမေ့စင်တာနေနောက်ပြီးတော့မေ့ယုံတွေရဲ့လုံခြုံရေးပေါ့လေအဲနောက်ဒီမေ့ထိမေ့လာတဲ့သူတွေရဲ့လုံခြုံရေးနောက်ဒီလုံခြုံရေးကိုတာဝန်ယူရတဲ့ဒီဒီတက်မတော်နဲ့ဒီရည်တွေပေါ့လေအဲသူတို့တွေရဲ့အဲဒီဒီအေလူပုံကိုင်ပုံလုံးဆောင်ပုံတွေအနေထားမှာလည်းအများကြီးမုန်တည်ပါတယ်ဆိုလိုချင်တာကသူတို့အနေနဲ့ဒီပြည်သူလူထုတွေရဲ့မေးပေးတဲ့နေရာလေးကိုတာဝန်အလျောက်ဆောင်တက်ပြုမဟုတ်ပေနဲ့အဲ့ဒါပို့ပြီးတော့မှမေးစင်တာနေမှာရှိတဲ့မေးရုံတွေကိုလုံခြုံရေးထက်ပို့တဲ့အဲဒီလုံချမှုတွေတော့လို့ရှိရင်အေဖကလည်းပဲတနည်းတစ်ပုံနောက်ရှာနိုင်ရှိပါတယ်အဲဒီလိုအခြေအနေမျိုးတွေဖြစ်လာလို့ရှိရင်ဒီအကျိုးဆက်ကဒီမေယုံတွေရဲ့လုံခြုံရေးကိုတိခိုက်လာနိုင်ပါတယ်ဒီခါမှာပြည်သူလူထုဘက်ကလည်းပဲမလုံမရှုံခင်စားလာလို့ရှိရင်ဒီမေးပေးဖို့အတွက်ကိုသူတို့တော်တော်လေးကိုစဉ်းစားတော့ပါလိမ့်မယ်အဲဒီလိုအခြေအနေမျိုးတွေဖြစ်လာတဲ့အတွက်ကြောင့်မလို့ဒီရခိုင်ပြည်မှာဒီရေကောက်ဝေကောက်ဖြစ်လာဖို့ဆိုတာကတော်တော်ကိုမလွေတဲ့အခြေအနေမျိုးရှိတယ်ဖက်ဆော့တော်ဆုံးကစဉ်းစားရမယ့်အခြေအနေမှာရှိနေပါလိမ့်က
ဟုတ်ကဲ့ကျေးဇူးပါကိုဇော်ထွန်းကြီးပြောရမယ့်ဆိုရင်ခုနကအေးကိစ္စကလည်းအေကိုအစိုးရကနေပြီးတော့ကြမ်းဖက်ဖွဲ့စည်းဖြစ်တတ်မှတ်ထားတဲ့ခါကျတော့ကော်မရှင်ဒီနဲ့လည်းအေကိုတည်းရဲ့ညှိနှိုင်းမှုခက်မဲ့ထင်ပါတယ်အဲ့တော့ကော်မရှင်ဘက်ကမညှိနှိုင်းဘူးဆိုရင်လုံခြုံရေးကဒီမဲယုံဒီနဲ့ပတ်သက်လို့သူတို့အာမမခံနိုင်ဘူးဆိုတဲ့သဘောတော့ဖြစ်နေတာပေါ့အ
ဲအဲ့လိုမျိုးပြောလို့ရပါတယ်အဲတစ်ဖက်မှာလည်းပဲဒီဒီနိုင်ငံဒီဒေသခံနိုင်ငံပါတီတွေနောက်ဒေသမှာလာပြီးတော့မှတိုင်မဲပါတီတွေအနေနဲ့ဟိုအေနဲ့တနည်းတစ်ပုံဆက်ဆက်ပြီးတော့မှနားလေမုံယူနိုင်ကောင်းအော်ယူနိုင်ပါလိမ့်မယ်အဲဒါမျိုးတွေကိုစူးစမ်းနိုင်လို့ရှိနေပေတချို့သောမစ်စနာနေတွေမှာပြဿနာပေါ်ပေါက်နေချင်နေတော့မလို့လဲကျွန်တော်တို့ကဟိုအကောင့်ဖက်ကနေကြည့်တာလည်းရှိပါတယ်ကြာ
ရခိုင်တိုင်းသားမျိုးနွယ်များအစည်းအုံးကကုစုစောထွန်းဖြစ်ပါတယ်အခုအွန်လိုင်းမှာရှိနေတဲ့မျိုးသားလွှတ်တော်ကုစုလေဒေါ်ထုမေကိုမေးမြပါမယ်ဒေါ်ထုမေခင်ဗျာအခုရက်ကောက်ပွဲနဲ့ပတ်သက်လို့ရခိုင်ပြည်နယ်မှာဖြစ်နိုင်ချေအလားလာပေါ့ဘလို့သုံးသပ်မိတယ်လဲရှင်းဆုံးအဲ့ဒါလေးဖြည့်ပြီးပါဦး
လုံးလုံးဆယ်တော့နေပြီးတော့ရေကောက်ဘက်ကော်မရှင်ကမြန်မာတနိုင်ငံလုံးကိုရေကောက်ဘက်ရှိမယ်ဆိုပြီးတော့ကြေညာထားတာတွေ့ရပါတယ်မြန်မာတနိုင်ငံလုံးကိုဆိုလို့ရှိရင်ရခိုင်ပြည်နယ်နဲ့အကျုံးဝင်တဲ့အတွက်ကြောင့်မလို့ကျမတို့ရခိုင်ပြည်နယ်မှာလည်းပဲရေကောက်ဘက်ရှိလိမ့်မယ်လို့ကျမတို့မျှော်လင့်ရပါတယ်ရှင်အဲဒါပေမဲ့အခုလိုအခြေအနေမှာရေကောက်ဘက်လို့ပေါ်ကရခိုင်ပြည်နယ်ရဲ့ပြည်နယ်တစ်ဝက်နေပါရှိတဲ့မြို့နယ်တွေမှာအခက်အခဲများစွာကြုံနေရပါတယ်အဲ့နဲ့ဖြတ်တော့ထားမှုတကြောင်နောက်တစ်ခုကနေပြီးတော့ဒီစစ်စင်ရေးတွေပို့ပြီးတော့တင်းမလာကြောက်လာတဲ့အတွက်ကြောင့်မလို့ဒီလမ်းမဲ့ရွှေတော့ဘွဲအခြေအနေဟာရခိုင်ပြည်နယ်မှာအမြဲစိုးရင်ရတဲ့အခြေအနေမှာရှိပါတယ်ဆိုတော့ဒီလိုမျိုးစိုးရင်ရတဲ့အခြေအနေကိုနေပြီးတော့ဖြေရှင်းဖို့ကကျွန်တော်ရွှေတော့ဘွဲကော်မရှင်ရဲ့ တခုကအစိုးရရဲ့နဲ့တက်မှတ်တော့နောက်ရခိုင်တက်တော့ကြားထဲမှာနေပြီးတော့တိုင်းတာတစ်ခုအထိအစ်စင်ရေးတွေလျှော့ရှာမယ်သို့မဟုတ်ရက်တန့်ထားမှသာလျှင်တော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေဖြစ်ထွန်းမှာပါရှင့
်အခုကကျွန်တော်တို့သတိထားမိသလောက်ဒုက္ခတဲ့အရေးအတွက်ပေါ့နော်ဆစ်ဆောင်ဒုက္ခတဲ့အရေးအတွက်ကလည်းတသိန်းကျော်နှစ်သိန်းပြီးပြီးသားဝင်းကျင်ထိဖြစ်လာပါပြီဒါဖြင့်မြို့နယ်တစ်ခုကနေပြီးတော့အခြားမြို့နယ်ကိုရွှေ့ပြောင်းနေရတဲ့ဒုက္ခတွေတွေလည်းရှိနေတယ်လို့သိရပါတယ်ခင်ဗျအဲ့တော့မဲဆင်းရဲ့ကောက်ခံတဲ့နေရာမှာအခက်အခဲတွေအတော်များရှိမဲ့ပုံရှိပါတယ်မတုမေတို့ဒါနဲ့ပတ်သက်လို့ဘာများပြင်ဆင်ထားပါလဲအဓိကဒီ IDB ဒေသကမဲဆင်းနေမှမှန်ကန်ကန်ထွက်လာနိုင်အောင်လို့
ဆိုအဓိကတော့နေပြီးတော့ကျွန်တော်တို့လက်ရှိအခြေအနေမှာဒီဆစ်ဆောင်ပြည်သူတွေကနှစ်သိန်းနဲ့ထက်ရှိတယ်လို့ဖော်ပြကြပါတယ်ဆိုဒီပုံမှန်အနေအထားတစ်ခုမှနေပြီးတော့ကျွန်တော်တို့ပြည်သူတွေကိုစည်စည်ဆောင်ရွက်တာတောင်မှရွေးကောက်ပွဲကော်မရှင်တွေက faces အမှားယွင်းနေရှိခဲ့တယ်နောက်တစ်ခုကပြင်ဆင်ရတဲ့အခြေအနေတွေအများကြီးရှိခဲ့ပါတယ်ဆိုတော့ဒီပြည်သူတွေကို၌ကိုကလည်းကိုမဲပေးမဲ့အခြေအနေမှနေပြီးကိုရဲ့အချက်လက်တွေမှန်ကန်သလားဆိုတဲ့ဟာကြည့်ရတဲ့အခြေအနေကတာမန်အခြေအနေမှဖြစ်ပါတယ်ဒါပေမဲ့အခုလက်ရှိအခြေအနေမှနေပြီးတော့ရခိုင်ပြည်နယ်မှာဒီစစ်ဘေးရှောင်နှစ်သိန်းကျော်ဖြစ်နေတဲ့အတော်တွင်နောက်ကဒီစစ်စင်ရေးတွေနေပြီးတော့ပြင်းထန်နေတဲ့အခြေအနေ clearance operation လုပ်မယ်ဆိုပြီးတော့စာတွေထွက်တာလည်းရှိတယ်ကျွန်မရဲ့မဲဆန္ဒနယ်မှာဆိုလို့ရှိရင်နှုတ်နဲ့ဒါပြောဆိုမှုတွေရှိတယ်ဆိုပြီးတော့ကျွန်တော်တို့ပြည်သူတွေကပြောဆိုလာကြပါတယ်ဒါကြောင့်မလို့ဒီမတည်ငြိမ်တဲ့ပြည်သူတွေမတည်မငြိမ်သွားနေရတဲ့အခြေအနေနောက်တစ်ခုကကျွန်မဒါကိုသုံးသပ်ကျွန်တော်တို့ရခိုင်ပြည်နယ်အခြေအနေကိုသုံးသပ်ရမယ်ဆိုလို့ရှိရင်အခုရခိုင်ပြည်သူလူထုဟာရွေးကောက်ပွဲကိုစိတ်မဝင်စားကြပါဘူးရှင့်တို့ကတော့ဘယ်ချိန်ခါမှသူတို့အသက်အန္တရာယ်နဲ့နေမလဲဆိုတော့သူတို့အသက်ကိုလုပြီးတော့ပြေးနေရတဲ့အချိန်ဒီမှာရွေးကောက်ပွဲကော်မရှင်နေနဲ့ဓာရီကိုတင်းကြီးအောင်မဆောင်ရွက်ဘဲနဲ့နေပြီးတော့ဆောင်ရွက်ဖို့ကအင်မတန်ခက်ခဲပါလိမ့်မယ်ရှင့
်ဟုတ်ကဲ့ခုနကကျွန်တော်ကုစစောထုံးနဲ့ပြောတဲ့ခါမှလဲသူကအဲ့ဒါထည့်ပြောပါတယ်အဓိကအထူးသဖြင့်ပေါ့နော် IDB ဒေသတွေမှာ IDB ဒုက္ခသည်တွေကရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်မဝင်စားကြတော့ဘူးဘာဖြစ်လို့လဲဆိုတော့သူတို့လူလားချက်တွေလည်းဘာမှလည်းမလုပ်ပြီးနိုင်တော့သူတို့စိတ်ပြက်လာကြတယ်နိုင်ငံကြီးကစိတ်ပြက်လာကြတဲ့သဘောတော့ရှိပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်တော့တကယ်တမ်းကရခိုင်ဒေသကရခိုင်ပါတီတွေကပို့ပြီးတော့အားကောင်းတာပါအဲ့တော့ဒီလူထုကမဲပေးဖို့စိတ်ပြက်လာမယ်ခုနမဲပေးတာတွေခုနပြောလို့အနှောက်အယှက်တွေဖြစ်လာမယ်ဆိုရင်ရခိုင်ပါတီတွေအတွက်ပို့ပြီးတော့မထိခိုက်နိုင်ဘူးလား
ကျွန်တော်တို့ဒီရွေးကောက်ပွဲကျင်းပတဲ့အခြေအနေတစ်ခုကိုမဖြတ်ဆန်းခဲ့ဘူးဆိုလို့ရှိရင်ကျွန်တော်ကတော့အနေနဲ့မြင်တာကတော့ရှင်းရှင်းကျွန်တော်တို့ပါတီတွေထိခိုက်တယ်ဆိုတာနဲ့ကျွန်တော်တို့ပြည်သူတွေထိခိုက်မှာကိုစိုးရင်ပါတယ်ရှင်ကျွန်တော်တို့ပြည်သူတွေမရှိဘဲနဲ့ပါတီဆိုတာဖြစ်လာနိုင်မှာမဟုတ်ပါဘူးနိုင်ငံရေးဆိုတာလည်းကျွန်တော်တို့ဖြတ်သန်းနိုင်မှာမဟုတ်ပါဘူးဒါကြောင့်မလို့ပြည်သူတွေအသက်နဲ့လူပြီးတော့ပြေးနေရတဲ့အချိန်ခါမှာနောက်ခုကနေပြီးတော့ဒီသူတို့စစ်ဘေးရှောင်တွေအတွက်အစိုးရကတိုင်းတာတစ်ခုအထိသူတို့တည်ငြိမ်အောင်အစားအသောက်အနေထိုင်လုံခြုံရေးဒါတွေကိုမဆောင်ရွက်ပေးနိုင်ပဲနေတတူကပြေးနေရတဲ့အချိန်ခါမှာသူတို့စိတ်ပျက်တယ်နောက်တစ်ချက်ကနေပြီးတော့ကျမတို့ရခိုင်ပြည်သူတွေက2015ကတည်းကလည်းကျမတို့တွေဟာတာဝန်ယူခဲ့ကြပါတယ်ဖက်ဒရယ်ကိုဖြတ်တန်းဖို့ကျမတို့ရခိုင်ပြည်သူတွေဟာတိတဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးရတော့ကိုရေချင်မိပြီးလို့ရှိရင်ကျမတို့ရခိုင်ပြည်နယ်မှာရခိုင်ပါတီတွေအနိုင်ရခဲ့ပါတယ်ဒါပေမဲ့တကယ်တမ်းလွတ်တော်တွေကိုရောက်သွားတဲ့အချိန်နေနဲ့အခုရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်တဲ့အချိန်နေနဲ့ရခိုင်ပြည်သူတွေဟာနေပြီးတော့ဒီဒီမိုကရေစီဖြစ်စဉ်နဲ့သူတို့မဲပေးထားတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေကပြည်နယ်မှာတလောက်အနိုင်ရရဲ့သားနဲ့နေပြီးတော့ကျမတို့ဖွဲ့စည်းပုံတွေမပြည့်စုံနိုင်တဲ့ကြောင့်မလို့အစိုးရမဖွဲ့နိုင်တဲ့အခြေအနေပေါ်မှာလည်းရခိုင်တွေကကျမတို့ပြည်သူတွေကနေပြီးတော့ပါတီတွေကိုစိုက်ပျက်တာတော့မဟုတ်ပါဘူးမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေကိုစိုက်ပျက်တာပါရှင့
်ဟုတ်ကဲ့အဲ့တော့အခုရွေးကောက်ပွဲနီးကပ်လာပြီးစီဝေးကာလာရောက်တော့မယ်မထုမီတို့အပါဝင်ကိုယ်စားလှယ်အနေနဲ့စီဝေးကာလာလုံနိုင်ချီလှုပ်ရှားနိုင်ချီရောရှိရလားအခုနေထား
ဒီကပြောရမယ်ဆိုလို့ရှိရင်ကျမမဲဆန္ဒနေကိုအချိန်အချိန်ခံပြီးတော့ပြောရမယ်ဆိုလို့ရှိရင်ကျမဆိုလို့ရှိရင်အမ်းမှာကျမရဲ့မဲဆန္ဒနေအမ်းမှာဒီ delay ဖတ်ဆိုလို့ရှိရင်ကျမနေပြီးတော့သွားလို့လာလို့အဆင်မပြေတာနေပြီးတော့တော့ဟိုကြာခဲ့ပြီချင်းဆိုတော့ကျမတို့ပြည်သူတွေအမှစာနယ်ရိုက်ခါတွေဟိုပြက်လက်မှုနဲ့ရင်ဆိုင်နေရတယ်ဖုံးဆက်ကြတယ်နောက်ဒီလက်နဲ့ကြီးငယ်ကြတဲ့အတွက်ကြောင့်မလို့ဒဏ်ရာတွေနဲ့ရတဲ့အတွက်ကြောင့်မလို့ကိုယ်စလဲတွေကိုလှမ်းပြီးတော့အကူအညီတောင်းကြတယ်ဒီပေါ်မှာကိုယ်စလဲကလည်းနေပြီးတော့သက်ဆိုင်ရာအတော်ဝင်ရှိပုံပုံတွေကိုအကူအညီတောင်းခဲ့ပေမဲ့သူတို့ရဲ့စစ်ကူတောင်းခွင့်တွေဆုံးချုံရတဲ့အခြေအနေတွေဆိုဒီလိုမျိုးအခြေအနေဟာပြည်သူနဲ့လွတ်တော်ကိုယ်စလဲနဲ့မတွေ့ဆုံနိုင်တဲ့အခြေအနေဟာနေပြီးတော့ကျွန်တော်တို့ဒီ6လမကကျော်လာခဲ့တဲ့အခြေအနေတောင်မှရှိခဲ့ပါတယ်အခုလာမယ့်2020မှာဆိုလို့ရှိရင်ဒီထက်ဆိုးရွားတဲ့အခြေအနေရှိနိုင်တယ်ရှင်ဆိုကျွန်တော်တို့အနေနဲ့ကတော့ဟိုဒီကျွန်တော်မဲဆန္ဒနယ်ကိုအခြေခံပြီးတော့ပဲပြောပြောရခိုင်ပြည်နယ်မှာနေပြီးတော့ဒီကျွန်တော်တို့တိုက်ပွဲတွေအခြေအနေကိုပဲပြောတိုက်ပွဲအခြေအနေနေနဲ့ပတ်သက်ပြီးတော့ပဲဆိုရခိုင်ပြည်နယ်ကနေပြီးတော့ဒီအေးအေးချမ်းချမ်းမဖြစ်ပဲနဲ့ရွေးကောက်ပွဲဆောင်ရွက်ဖို့အတွက်ခက်ခဲပါလိမ့်မယ် တကယ်နဲ့တည်းမှာပဲနေပြီးတော့မအေးမချမ်းတဲ့နေရာမှာတရားဥပဒေစိုးမိုးမှုအားနည်းတဲ့နေရာတိုက်ပွဲတွေပြင်းထန်နေတဲ့နေရာမှာပြည်သူကလည်းနိုင်ငံရေးကိုစိတ်ဝင်စားတဲ့အခြေအနေသူတို့အသက်လွတ်ပြီးတော့ပြေးရတဲ့အခြေအနေမှာလွတ်တော်ကိုယ်စားလှယ်လောင်းတဲ့အနေနဲ့ပါတီအနေနဲ့ဘလို့လို့စေယုံရေးကိုလှုပ်ရမလဲရှင်ကျမတို့ဒီလိုမျိုးအခြေအနေမှာလှုပ်ဖို့ကအင်မတန်ခက်ခဲပါတယ်နိုင်ငံရေးဆိုတာကျမတို့တည်ငြိမ်တဲ့အခြေအနေတည်းရဲ့အခုကနေပြီးတော့ထူးသဖြင့်ဒီလုံခြုံရေးအခြေအနေရှိတဲ့နေရာမှသာလေကျမတို့နိုင်ငံရေးကိုဆောင်ရွက်လို့ရတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဒီပါတီတွေစေယုံရေးတွေဆောင်ရွက်ဖို့အကန့်အသတ်များစွာနဲ့ရင်ဆိုင်နေရတယ်နံပါတ်၁ကျမတို့နေပြီးတော့ပြည်သူတွေကိုနိုင်ငံရေးကိုစိတ်ဝင်စားလာအောင်နိုင်ငံရေးကိုနေပြီးတော့ကျမတို့ဒီမိုကရေစီကိုဖျက်ဆီးဖို့အတွက်ပြောတာဆိုတာထက်ကျမတို့ပြည်သူတွေကနေပြီးတော့ဒီအခွင့်အလမ်းတွေကိုရဖို့အတွက်ကျမတို့ပြည်သူတွေအခုလက်ရှိရှင်မှာအခြေအနေမရှိပါဘူး။ဒါကြောင့်မလို့ကျမတို့ကဒီပြည်သူတွေရှိမှသာလေနိုင်ငံရေးကိုလုပ်လို့ရမှာဖြစ်တဲ့အတွက်ကြောင့်မလို့နိုင်ငံရေးဖြစ်စဉ်တွေမှာပါဝင်ရမှာမို့လို့ဒီပြည်သူတွေရဲ့နံပါတ်၁လုံခြုံရေးအခြေအနေဟာကျမတို့ရွေးကောက်ပွဲမှာအရေးကြီးပါတယ်။ကျမတို့ရဲ့ရွေးကောက်ပွဲဒီအရေးကြီးတယ်လို့ပဲကျမတို့ပြည်သူတွေရဲ့လုံခြုံရေးကထိုးထက်မကအရေးကြီးပါတယ်။ဒီပြည်သူတွေရဲ့လုံခြုံရေးနဲ့သူပြည်သူတွေရဲ့နေထိုင်မှုပုံစံတည်ငြိမ်မှသာလေနေပြီးတော့သူတို့နိုင်ငံရေးကိုစိတ်ဝင်စားကြမှာဖြစ်ပါတယ်။ဆိုတော့နိုင်ငံရေးဆိုတာနေပြီးတော့ပြည်သူတွေရဲ့အရေးမို့လို့ပြည်သူအရေးဒီနေတူဝစောင်းဝတ်နေရေးတောင်မပြေလည်ပဲနဲ့ပြေးလွှတ်နေရတဲ့အခြေအခါမှာပါတီတွေရောနိုင်ငံရေးသမားတွေရောမဲဆွေဆေးရုံဖို့ကိုမဆိုထားပြီးဒီတိုက်ပွဲတွေကိုရပ်တန့်ထားဖို့ဒီရေကောက်ပွဲကိုဖြစ်ထုံးလာဖို့ဆိုတော့မှကျမတို့မှာအတော့ကိုခွန်နဲ့အားနဲ့လောက်ရမယ့်အခြေအနေမှာရှိပါတယ်။ဒီအခြေအနေကိုဒီပြီးတော့အစိုးရကနိုင်ငံရေးစိတ်ဆန္ဒနဲ့ဖြည့်ရှင်းဖို့လိုပါမယ်ရှင်
။နိုင်ငံရေးစိတ်ဆန္ဒဆိုတဲ့အပိုင်းကိုကျွန်တော်နောက်တစ်ဆင့်ကျွန်တော်မေးပါမယ်။ဒါမှဒီမှာဖြတ်မေးချင်တာကအခုလက်တလုံးမှာအစိုးရကလည်းစစ်စင်ကြီးတွေတိုးမြင့်ပြီးတော့ဆောင်ရွက်တယ်။တစ်ဖက်မှာအေးအေးဒီရခိုင်လက်နက်ကင်အဖွဲ့ကရောတစုံတရာရေကောက်ပွဲနဲ့ပတ်သက်လို့ချိန်ချောက်တာမျိုးရောရှိပါသလားခင်ဗျာ။
လောလောဆယ်တော့ကျမကြုံခဲ့ရတဲ့ပတ်ဝန်းကျင်မှာမိသူတို့တယောက်ကမှကျမကိုချင်းချောက်တာတွေကျမမကြုံဘူးပါဘူး။ဒါပေမဲ့ကျမတို့ပြည်သူတွေကြုံရနိုင်တယ်။အဲတချို့နေရာတွေမှာကျမအစောစောကကျမမင်းဆန္ဒနဲ့အန်းကိုဥပမာပေးတယ်လို့ပဲနေပြီးတော့ဒီလက်နက်ကြီးတွေကြားလို့တဲ့ကြောင့်မလို့ဆေးကုဖို့မြို့ပေါ်ကိုလာမဲ့ပြင်ဆင်တယ်ကျမတို့ကလည်းဒါကိုနေပြီးတော့စူးစမ်းအားထုတ်တာတော့မှအဲဒီလိုဒီဟာတွေဟာဆေးကုတော့ဖို့အတွက်နေပြီးတော့လွယ်လွယ်ကူကူချွတ်ချွတ်မွတ်မွတ်မထစ်ခဲ့ဘူးရှင်။တော့ဒီလိုကျမတို့ရဲ့ပြည်သူတွေအသက်အန္တရာယ်ကိုစိုးရိမ်နေရခြင်းကလည်းကျမတို့မဲဆွေဖို့အတွက်မလုံခြုံတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်မလို့ဒီလွတ်တော်ကိုယ်စားလှယ်ကိုလက်ရှိအချိန်မှာချင်းချောက်မှုမရှိဘူးမှချင်းချောက်တာကိုကျမမခံရဘူးပဲမဲ့ကျမပြည်သူတွေချင်းချောက်ခံနေရတာကျမပြည်သူတွေထွက်ပြေးနေရတာဒီအဲကျမချင်းချောက်ခံနေရတာကျမနေပြီးထွက်ပြေးရတဲ့အားနဲ့အတူတူပါပဲရှင်။ဒါကြောင့်မလို့နေပြီးနေမြေအေးချမ်းမှသာနေပြီးကျမတို့ရေကောက်ခွေကိုဆောင်ရွက်လို့ရမှာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ဒီနေရာမှာအစိုးရကလည်းအီအီအဖွဲ့ကိုအချမ်းဖက်အဖွဲ့စည်းဆိုပြီးတော့သတ်မှတ်ထားတဲ့သဘောဖြစ်တဲ့ခါကျတော့ညရ200လည်းအတော်ခက်မဲ့သဘောတော့ရှိပါတယ်ခင်ဗျာ။ပြောရရင်တော့တချို့မဲဆန္ဒနယ်တွေမှာအီအီထိချုပ်ထားတဲ့နေမြေတွေလည်းရှိမှာပါပဲ။အဲ့တော့ဒီနေရာဒီလိုနေရာမျိုးတွေမှာမဲဆန္ဒလုံးဝမပြေပဲဖြစ်သွားနိုင်ပါလား။
မတည်နေတဲ့နေရာတွေမှာနောက်တစ်ချက်ကနေပြီးတော့ဒီအစိုးရနဲ့မြန်မာတပ်မတော်ကြားထဲမှာဒီနိုင်ငံရေးစိတ်ဆန္ဒနဲ့ရခိုင်ပြည်နယ်ကိုစေစနာထားပြီးတော့မကြည့်ဘူးဆိုလို့ရှိရင်တော့ရွေးကောက်ပွဲမဲဆန္ဒနဲ့ရှော့လိုက်တာတွေသူမဟုတ်လုံခြုံရေးကိုအကြောင်းပြပြီးတော့ဒီနေရာတွေကတော့မဖြစ်ပါဘူးဆိုတဲ့နေပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့ကျေလာရွေးကောက်ပွဲကော်မရှင်ကညင်ညာလာနိုင်ပါတယ်အဲ့ဒါကြောင့်မလို့နေပြီးတော့ဒီရခိုင်ပြည်နယ်မှာဒီအခုအင်တာနက်ပိတ်ခံထားတဲ့မြို့နယ်တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်တွေကျမရဲ့မဲဆန္ဒနဲ့အံ့အပါဝင်နေပြီးတော့ဒီလိုမျိုးအခြေအနေမှာနေပြီးတော့ရွေးကောက်ပွဲကျင့်ပမယ်ဆိုလို့ရှိရင်ကော်မရှင်ရဲ့အစိုးရရဲ့တပ်မတော်ရဲ့ရခိုင်တပ်တော်ရဲ့ဒီ၄ဦးလေးကလေးကနေပြီးတော့ညှိနှိုင်းဆောင်ရွက်ပြီးမှသာလျှင်ကျမတို့နိုင်ငံရေးပါတီအနေနဲ့ပြည်သူတွေကိုစေယုံတာတော့ပြည်သူတွေကိုနေပြီးတော့ကျမတို့တွဲဆုံကိုဆောင်ရွက်လို့ရမယ့်အခြေအနေမှာဖြစ်ပါတယ်ဒီလိုမျိုးကိစ္စတွေလုံးဝမဖြစ်ခဲ့ဘူးဆိုလို့ရှိရင်ကျမတို့မဲဆန္ဒနေတွေကနေပြီးတော့ရွေးကောက်ပွဲဖြစ်နိုင်တဲ့မြို့နယ်တွေအများကြီးဖြစ်သွားနိုင်ပါတယ်ရှင
်ဟုတ်ကဲ့ခုနကနိုင်ငံရေးစိတ်ဆန္ဒဆိုတာခုနကမတ်ထုမေခုပြောတဲ့ထဲမှာပေါ်လွင်ပါတယ်အစိုးရအနေနဲ့ဒီညှိနှိုင်းပြီးတော့လုပ်ချင်တဲ့နိုင်ငံရေးစိတ်ဆန္ဒပေါ့ဒါပေမဲ့တကယ်တမ်းအစိုးရမှာကောအဲ့ဒီနိုင်ငံရေးစိတ်ဆန္ဒရှိတယ်လို့မတ်ထုမေထင်ပါလား
ကျမတို့ကတော့ရှိသေးတယ်နိုင်ငံရေးစိတ်ဆန္ဒရှိမှသာနေပြီးတော့အခုအချက်အသေးကိုကြော်လွှားနိုင်မှာဖြစ်ပါတယ်ဒီအခိုင်ပြင်းနေမှာအခုကြုံတွေ့နေရတဲ့တည်သူတွေကြုံတွေ့နေရတဲ့အချက်အသေးစီကျမတို့ဒါအရေးမြစ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်နိုင်ငံရေးကလာတဲ့ပြက်ပနာတွေကြီးပါပဲနိုင်ငံရေးကိုနေပြီးတော့နိုင်ငံရေးနီလန်းအရာနေပြီးတော့မှန်မှန်ကန်ကန်ဖြည့်ရှိဖို့နောက်ကျတဲ့အခါမှာအခုကျမတို့နေပြီးတော့ဒီလက်နက်ကင်ဆောင်ရွက်မှုတွေဖြစ်ပေါ်လာတဲ့အခြေအနေဖြစ်ပါတယ် ဒါကြောင့်မလို့နေပြီးတော့ဒီလက်ရှိအာဏာရပါတီအနေနဲ့ရောဒီမြန်မာတပ်မတော်အနေနဲ့ရောကျမတို့ငြိမ်းချမ်းရေးကိုမဆောင်ရွက်ခင်မှာရွေးကောက်ပွဲတွေဖြစ်မြောက်ဖို့နောက်တစ်ခါပြည်သူတွေကိုကိုစားပြုတဲ့စနစ်တွေထွန်းကားလာဖို့နောက်တစ်ချက်ကနေပြီးတော့ရခိုင်ပြည်နယ်ကိုခြံလှမ်းမထားဖို့အတွက်နေပြီးတော့ရွေးကောက်ပွဲတွေကိုဆောင်ရွက်မယ်ဆိုလို့ရှိရင်ကျမစောစောကဆွေးနွေးတဲ့နိုင်ငံရေးစံတာစိတ်စံတာမရှိဘဲနဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲဆောင်ရွက်လို့မရဘူး။ဘာကြောင့်လဲဆိုလို့ရှိရင်လုံခြုံရေးကိုလက်ရှိမှာနေပြီးတော့တပ်မတော်နဲ့ပြည်ထရေးကပဲဆောင်ရွက်နေတဲ့အခြေအနေမှာတစ်ခါကနေပြီးတော့ဒီလက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ AA နဲ့ညှိနှိုင်းဆောင်ရွက်မှုမရှိဘူးဆိုလို့ရှိရင်ကျမတို့ပြည်သူတွေထိတ်လန့်တကြားနဲ့ရွေးကောက်ပွဲကိုစိတ်ဝင်စားနိုင်မှာမဟုတ်ပါဘူး။အဲဒါကြောင့်မလို့ဒီလုံခြုံတဲ့အခြေအနေမှသာလျှင်ကျမတို့ပြည်သူတွေနိုင်ငံရေးကိုနေပြီးတော့အဲဒါအဥလဲလာမှာဖြစ်ပါတယ်။နိုင်ငံရေးကိုဥလဲမဲ့အခြေအနေမှာနေမလုံခြုံတဲ့ခြေနေတစ်ခုခုကရှိမယ်တစ်ခုခုကပြည်သူတွေကိုမလုံးချုံအောင်လုပ်မယ်ဆိုလို့ရှိရင်ကျမတို့စီမံနေပြီးတော့ရွေးကောက်ပွဲတော့ဖြစ်လာနိုင်ပဲရှိမှာမဟုတ်ဘူးရှင
့်ရခိုင်ပြည်နယ်မှာရွေးကောက်ပွဲဖြစ်နိုင်ကြီးအလားအလာကိုရခိုင်ပြည်နယ်ကုစားပြုအမျိုးသားလွှတ်တော်ကုစလေတော်ထုမီနဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးတာဝန်ရှိသူကုစိုးစိုးထုံးတို့ကိုမေးမြန်းထားတာဖြစ်ပါတယ်ခင်ဗျာကျွန်တော်သားညွတ်ဦးပါ